Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံတဲ့ညနေခင်းဖြစ်ပါစေရှင်။ Washington DC မြို့တော် View American တန်ကနေ2016ခုနှစ် February 23ရက်အင်္ဂါနေ့ညနေခင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီကနေ့ညနေခင်းအတွက်စီစဉ်မှုကတော့ကျွန်မခင်မြွှေပါရှင်
။ကျွန်မဧသနာကျော်ပါရှင်။ Syria နိုင်ငံမှာစနေနေ့မှာစတင်ပြီးတော့အပြစ်ခတ်ရက်စဲရေး American ပြည်ထောင်စုနဲ့ Russiaအဆိုပြုတဲ့သဘောတူညီချက်ကိုလက်ခံလိုက်ပြီလို့စီးရီးယားအစိုးရကဒီကနေ့ပဲပြောသွားပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကပြည်ပခါတွေကြောင့်အရက်သားတွေထိခိုက်မှုရှိနေတာကိုစိုးရိမ်မိကြောင်း EU ဥရောပသမဂ္ဂကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပါတယ်ရှင်။ဒီလိုမျိုးဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုဒီညနေ့ပြောပြဖို့ရှိပါတယ်မခင်ဖြူရီ
။ဟုတ်ကဲ့ပါရှင်။ဒီရှမ်းပြည်မြောက်ပိုင်းကစစ်ရေးတင်းမာမှုတွေပြည်လည်ရေးစစ်ဆန့်ညှိနှိုင်းမှုတွေလုပ်နေတဲ့အချိန်ထဲမှာပဲတိုက်ပွဲတွေကလည်းဆက်လက်ဖြစ်ပွားနေပါတယ်။
นี่แหละตนายควยลอกกุเตยนี่งานไหนที่เราอีน้ําซันนี่เนี่ยมีออกมาขึ้นเลยลีนายก็นี่ลีนายควยที่อสุยะไปก็ย้ายเย็นเลยทีเนี่ยเจ้าพวกก็ลาขึ้นเลยโอเคมีมาซิเตอร์ก็นูเกียเจ้า
ตองแต่ပြောควยอ่ะไม้ไยจ่อပြောตัวราวาดิโลမျိုးแชมป์ปีเหมี่ยวไปปริบัคคะฤยะနောက်ဆုံးฉินนี่ก็ไม่จากันมาอภิสงจ้าผู้ชื่อดิโลเวกะฉินปีเนี่ยทวินเบงเกนไตแฟยีหลุช้าหมู่ฤยะနောက်ဆုံးฉินนี่บลูชื่อดิเลยสุราเนมิจีนาบัดมาดีอ่ะบายเออาวรีมิเอตะลุ3เปจัดฤทุบเปลี่ยนท่าได้อาจารย์ก็เลยติ่มปะไปตัวมาบาอะกูก็รออิงซงနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမအေးတန်နာကျော်နဲ့ကိုဝင်းမင်းတို့ကကြီးညာပေးကြပါမယ်ရှင
်။ Syria နိုင်ငံမှာစနေနေ့မှာစတင်ပြီးတော့အပြစ်ခတ်ရက်စဲရေး American ပြည်အောင်စုနဲ့ Russia နိုင်ငံတို့ကအဆိုပြုတဲ့သဘောတူညီချက်ကိုလက်ခံလိုက်ပြီလို့ Syria အစိုးရကဒီကနေ့ပဲပြောလိုက်ပါတယ်။အစိုးရစစ်တပ်က IS Islamic စစ်သေးကြောအဖွဲ့နဲ့ Al-Qaeda ကွန်ရက်နဲ့ဆက်ဆက်နေတဲ့အကြမ်းဖက်အဖွဲ့တွေကိုတော့ဆက်ပြီးတော့စစ်ဆင်ရေးလုပ်နေမယ်လို့အစိုးရရဲ့ကြီးညာချက်မှာပြောသွားပါတယ်။American Russia အစီအစဉ်မှာလည်းအဲ့ဒီစစ်သေးကြောအဖွဲ့တွေမပါဝင်မဲနဲ့ဒီအစီအစဉ်မှာပါဝင်မဲ့အဖွဲ့တွေအားလုံးကလည်းတောက်ကြနေမှာအဖြစ်ပေးအတည်ပြုရမှာဖြစ်ပါတယ်။အပြစ်ခတ်ရစေးရေးအစီအစဉ်ဟာပိတ်မိနေတဲ့နယ်မြေတွေဖွင့်ပေးဖို့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့နဲ့အရက်သားတွေကိုဘုံကျဲတိုက်ခိုက်တာတွေကိုရပ်ဖို့တောင်းဆိုတာဆိုရင်ဒီအစီအစဉ်ကိုသဘောတူတယ်လို့ Syria ရဲ့အဓိကအတိုက်ခံ High Negotiations Committee ကတင်းနှလာနေညပိုင်းမှာလည်းပြောသွားပါတယ်။တနင်္လာနေ့မှာထုတ်ပြန်သွားတဲ့ပူရဲကြေညာချက်မှာတော့ Syria ပြည်ပခါမှာပါဝင်နေတဲ့အဖွဲ့တွေအနေနဲ့မိမိကိုယ်ကိုခုခံကာကွယ်ကစပြီးတော့ဒီအင်အားအသုံးပြုမှုကိုထိန်းချုပ်ထားရမယ်လို့ American နဲ့ Russia ကပြောထားပါတယ်။ဒါအပြင်လူသားချင်းစာနာမှုဆိုင်ရာအဖွဲ့တွေအနေနဲ့အကူအညီပေးတာတွေကိုပိတ်မိထားတဲ့နယ်မြေတွေကိုအကန့်အသတ်မရှိဝင်ခွင့်ပေးဖို့လည်းသဘောတူရမှာဖြစ်ပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံတွင်ငြိမ်းချမ်းရေးအတွက်အာဖဂန်နစ္စတန်၊ပါကစ္စတန်တရုတ်နှင့်အမေရိကန်နိုင်ငံကသံတမန်တွေအနေနဲ့ကာဘူးမြို့တော်မှာထပ်မံဆွေးနွေးပွဲတွေဆက်လုပ်နေပါပြီ။အာဖဂန်နစ္စတန်ဆွေးရဘက်ကလှုပ်ချင်တဲ့တာလီဘန်သဘုံတွေနဲ့ငြိမ်းချမ်းရေးဓာတ်ရိုက်ဆွေးနွေးပွဲအတွက်အချိန်နဲ့နေရာသတ်မှတ်နိုင်ဖို့ဒီလေးနိုင်ငံဆွေးနွေးပွဲကနေလှုပ်ပေးနိုင်မယ်လို့မျှော်လင့်နေချိန်မှာအခုလိုဆွေးနွေးပွဲစတင်လိုက်တာပါ။ဒီဆွေးနွေးပွဲမှာမေကွန်းပြောရမှာအာဖဂန်နစ္စတန်နိုင်ငံသားရေးဝန်ကြီးဆလာဟူဒင်ရာဘန်နီကတာလီဘန်နဲ့အခြားလက်နက်ကိုင်အဖွဲ့တွေအနေနဲ့အခုလုပ်ဖို့ရှိတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်ရောက်ဖို့ထပ်မံကန့်လန့်ခဲ့ပါတယ်။နိုင်ငံရေးဝန်ကြီးရူဘာနီကအခုလေးနိုင်ငံဆွေးနွေးပွဲမှာငြိမ်းချမ်းရေးဆွေးနွေးပွဲအတွက်မူပေါင်းနဲ့လမ်းပြမြေပုံတွေဆွဲပြီးသွားပြီးဒါကြောင့်ဒီလကုန်မတိုင်ခင်တာလီဘန်နဲ့တိုက်ရိုက်ဆွေးနွေးပွဲတွေလုပ်ဖို့နေ့ရက်နဲ့နေရာကိုအသေးစိတ်တွေကိုချမှတ်နိုင်ဖို့အဆိုပြုထားတယ်လို့ထုတ်ပြောခဲ့ပါတယ်။ဒါပေမဲ့တာလီဘန်သဘုံတွေဘက်ကတော့ဒီငြိမ်းချမ်းရေးဆွေးနွေးပွဲတက်ဖို့ဆန္ဒရှိမရှိကိုထုတ်ဖော်ပြောကြားထားခြင်းမရှိသေးပါဘူး။အဲ့ဒီအစားအာဖဂန်နိုင်ငံတဝမ်းမှာဆန့်ကျင်တိုက်ခိုက်ရေးတွေကိုတိုးမြင့်လှုပ်ဆောင်နေပါတယ်။နိုင်ငံရေးဝန်ကြီးရဘာနီကတော့နှစ်ဖက်ယုံကြည်မှုတည်ဆောက်ဖို့သဘုံတွေဘက်ကနေအကြမ်းဖက်မှုတွေကိုတစုံတရာရှော့ချတာမျိုးတွေလုပ်ဖို့လိုတယ်။ဒါမှငြိမ်းချမ်းရေးလုပ်ငန်းစဉ်ရှေ့ဆက်နိုင်မှာဖြစ်တယ်လို့အလေးနဲ့ထုတ်ပြောခဲ့ပါတယ်ခင်ဗျာ။
အမေရိကန်ပြည်အောင်စုမှာကျင်းပနေတဲ့သမရလောင်ပနာမရွေးချယ်မှုတွေမှာနိုင်ငံအရှိမြောက်ပိုင်းနဲ့အရှိတောင်ပိုင်းတို့မှာအနိုင်ရသွားပြီးတဲ့နောက်မှာအမေရိကန်သမရလောင်နေရာရရေးကြိုးပမ်းနေတဲ့တန်းကျွယ်တထေကြီးဒေါ်နယ်ထရမ့်ဟာနိုင်ငံအနောက်ချမ်းမှာဒီကနေ့ကျင်းပမဲ့နေဗာဒါပြည်နယ်ကကော့ကက်စ်ပါတီတွင်မဲပေးပွဲတွေမှာအနိုင်ရဖို့ကိုယ့်ဘက်ကိုယုံကြည်နေပုံရှိပါတယ်နောက်ဆုံးထွက်လာတဲ့သဘောထားစစ်တမ်းကောက်ယူမှုတွေအရမစ္စတာထရမ့်က40ရာခိုင်နှုန်းထောက်ခံမှုရပြီးတော့ Republican ပြိုင်ဘက်တွေကြားမှာရှေ့ဆုံးမှာရှိနေပါတယ်အထက်လွှတ်တော်အမတ်တွေဖြစ်တဲ့မာကိုရူဘီယိုနဲ့တက်ခရူစတိုကတော့ထောက်ခံမှု20ရာခိုင်နှုန်းလောက်စီနဲ့ဒုတိယနေရာအတွက်တဦးနဲ့တဦးတိတ်မကွာတဲ့အနေအထားမှာရှိပါတယ်။ဒီကနေ့နီဗာဒါကကော့ကက်စ်ကိုမဲဆန္ဒရှင်အရေးအတွက်များများရောက်လာခဲ့တော့နောက်တစ်ပတ်မှာပြည်နယ်ဆယ်ပြည်နယ်ကျော်မှာတနေ့တည်းပြန်တူမဲပေးကြမဲ့ Super Tuesday Super Inga နေ့အတွက်သမရကိုယ်စားလှယ်လောင်းတွေအရှိန်ရသွားမှာဖြစ်ပါတယ်။ အဲ့ဒီအချိန်မှာပြည်နယ်တိုင်းရဲ့သုံးပုံတစ်ပုံမှာအကျိုးရွေးချယ်ပွဲတွေကျင်းပပြီးဖြစ်မှာပါ။အထက်လွှတ်တော် Matt Cruz နဲ့ Mr. Trump တို့လိုဘဲပြည်နယ်မှာမှအနိုင်မရသေးတဲ့ Mr. Rubio ကတော့အခုတက်တန်းရှိအထက်လွှတ်တော် Matt လည်းဖြစ်သမရနေရာအတွက်ဝင်ရောက်ရှင်ပြိုင်ဘူးသူလည်းဖြစ်တဲ့အထက်လွှတ်တော် Matt Bob Dole အပါအဝင်ဝါရင် Republican တို့ရဲ့ထောက်ခံမှုကိုဒီကနေ့ Caucus မတိုင်မီမှာရထားပြီးဖြစ်ပါတယ်ရှင်။
American ကာကွယ်ဝန်ကြီးဌာနအနေနဲ့ကျူးဘားနိုင်ငံ Guantanamo ပင်လယ်ဩကစစ်အချင်းစခန်းကိုဘလို့ပိတ်ပစ်မယ်ဆိုတာအတွက်ဒီနေ့ကွန်ကရစ်လွှတ်တော်မှာအစိုးရကစားတစောင်းတင်ပြဖို့ရှိနေပါတယ်။သမ္မတ Barack Obama အနေနဲ့2009ခုနှစ်တုန်းကသူသမ္မတဖြစ်လာချိန်မှာလီအချင်းစခန်းကိုပိတ်ပစ်ဖို့ကိုဦးစားပေးလုပ်ငန်းတရက်အဖြစ်သတ်မှတ်ခဲ့ပါတယ်။ဒါပေမဲ့သမ္မတတက်တန်းကုံဘူအခုတစ်နှစ်တောင်မလိုတော့တဲ့အချိန်မှာအချင်းသားပေါင်း62ဦးကျန်နေပါသေးတယ်။အချင်းသား60ခန့်ကိုစစ်တပ်အနေနဲ့နေရာရွှေ့ပေးနိုင်ဖို့ American နိုင်ငံထဲမှာနေရာရှိဖို့ရွေးဖို့ကိစ္စကိုလည်းဒီအစီရင်ခံစာထဲမှာထည့်သွင်းဖော်ပြဖို့ရှိပါတယ်။ဒါပေမဲ့ဘယ်နေရာကိုရွေးပါလို့တော့ဒီအစီရင်ခံစာမှာဆုံးဖြတ်ပေးရမှာမဟုတ်ပါဘူး။ဖြစ်နိုင်တဲ့နေရာတွေကတော့ Kansas, Colorado နဲ့ Town Carolina ပြည်နယ်တွေကပြည်ထောင်စုအဆင့်အချင်းထောင်တွေအပြင်စစ်တပ်နေရာတွေလည်းပါပါတယ်။လက်ရှိ American ဥပဒေအရ Guantanamo အချင်းစခန်းကအချင်းသားတွေကို American နိုင်ငံတွင်းကနေရာတွေကိုလွှဲပြောင်းပေးဖို့ကိုပိတ်ပင်ထားပါတယ်။ဘာကြောင့်လဲဆိုတော့ဒီရွှေ့ပြောင်းမှုတွေကြောင့်တစ်ချိန်ချိန်မှာလုံခြုံရေးထိခိုက်လာမှာဆိုလို့ပါ။ဒါပေမဲ့အင်ပြီးတော့ဘက်ကတော့သမရဥပမာအနေနဲ့သမရအမေကိုတုံးပြီးဒီကွာတနာမိုအချင်းစခန်းကိုပိတ်ဖြစ်ဖို့အခွင့်အလမ်းကိုဖွင့်ပေးတာပါတယ်သမရဥပမာကဒီအချင်းစခန်းကြောင့်အကြမ်းဖက်သမားတွေလူစုဖို့လက်နက်ရသွားစေတဲ့အမေရိကန်ပုံရင်ကိုလည်းညှဉ်းနှံစေတယ်လို့ထုတ်ပြောထားခဲ့ပါတယ်ခင်ဗျာ
ဗီယိုအမေရိကန်အတန်းညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေဒေတာရင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်။ဒေတာကိုထိန်းချုပ်နိုင်စံပို့ပြီးမြင့်စေမယ့်လောက်ရဖြစ်တဲ့တရုတ်ဟာတောင်တရုတ်ပင်လယ်ပြင်ထဲကနယ်မြေပိုင်ဆိုင်မှုအငင်းပွားကျွန်းတွေပေါ်မှာရေဒါစနစ်တစ်ခုတပ်ဆင်နေတယ်လို့သိကြလွတ်လပ်တဲ့ American သုတေသနအဖွဲ့တစ်ဖွဲ့ကပြောပါရယ်။ American နိုင်ငံသားရေးဝန်ကြီး John Kerry နဲ့တွေ့ဆုံဆွေးနွေးဖို့အတွက်တရုတ်နိုင်ငံသားရေးဝန်ကြီး Wang Yi American နိုင်ငံကိုမလာခင်လေးမှာပဲ Washington အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးအဖွဲ့ CSIS ကဒီအစီရင်ခံစာကိုထုတ်ပြန်လိုက်တာပါ။CSIS ရဲ့အာရှဒေသရေချောင်းဆိုင်ရာပွင့်လင်းမြင်သာရေးဌာနကဂျိုရုကနေရယူထားတဲ့ပုံတွေကိုထုတ်ပြန်လိုက်ပြီးတော့အဲ့ဒီထဲမှာတော့ Sparkly ကျွန်းထဲမှာရှိတဲ့ Gadaran ကြောက်တန်းပေါ်မှာအစစ်မြစ်ရေဒါစနစ်တစ်ခုမိပြားလိုက်တစ်ခုရဟတ်ရင်ဆင်းသက်နိုင်မဲ့နေရာတစ်ခုမြေအောက်ကတုတ်ကျင်းနဲ့တခြားဆက်သွယ်ရေးပစ္စည်းကိရိယာတွေပါတဲ့ပုံတွေကိုတွေ့ရပါတယ်။ဒီရေဒါစနစ်ဟာတောင်တရုတ်ပင်လယ်ပြင်ထဲကမြောက်ဖက်မှာမြေပြင်နဲ့ဝင်ဟင်အသွာလာတွေပေါ်စောင့်ကြည့်နိုင်စွာအများကြီးပိုကောင်းသွားစေမယ့်စနစ်ဖြစ်တယ်လို့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ Sparkly ကျွန်းစုတွေကတခြားကျွန်းငယ်တွေပေါ်မှာလည်းရေဒါစနစ်တွေတိစောက်နေပုံရတယ်လို့ CSIS ကပြောပါတယ်။တရုတ်နိုင်ငံသားရေးဌာနကတော့ဒီကိစ္စနဲ့ပတ်သက်လို့တုံ့ပြန်ပြောကြရမှာသူတို့ကရေဒါစနစ်ကိုသူတို့ပိုင်ထဲမှာတိစောက်တာမလို့သူတို့ဖာသူတို့လုပ်ပိုင်ခွင့်ရှိတယ်လို့ပြောပါတယ်ရှင်။
မြန်မာနိုင်ငံမြောက်ပိုင်းမှာနေရာချို့မှာဖြစ်လာနေတဲ့စီးရီးပဋိပက္ခတွေကြောင့်အရသာအထိခိုက်တွေနဲ့ဒုက္ခတွေထောက်ကမ်းလောက်ထွက်ပြေးနေကြတဲ့ပေါ် EU ဥရောပသမဂ္ဂအနေနဲ့စိုးရိမ်မကင်းဖြစ်နေကြောင်းဥရောပသမဂ္ဂရန်ကုန်ရုံးကထုတ်ပြန်လိုက်ပါတယ်။ဒီတိုက်ပွဲတွေကြောင့်လူတိုင်ဝမ်တွင်းကမျိုးသမီးနဲ့ကလေးငယ်တွေလိုအကာအကွယ်လိုအပ်နေသူတွေအသက်အန္တရာယ်တွေစိုးရိမ်စရာရှိပြီးမြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်မှာမဖြစ်မနေလိုအပ်တဲ့ယုံကြည်မှုတွေကိုလည်းထိခိုက်စေတယ်လို့ EU ဥရောပသမဂ္ဂကထုတ်ပြန်လိုက်ပါတယ်။
The EU urges restraint on all sides and calls for dialogue in order to immediately end hostilities and work towards genuine, inclusive and lasting peace.
အလုံးပါဝင်ပြီးရေရှည်ခံမဲ့စစ်မှန်တဲ့ငြိမ်းချမ်းရေးအတွက်တိုက်ပွဲတွေအလုံးချက်ချင်းရဆိုင်ထနိုင်ဖို့ပဋိပက္ခမှာပါဝင်တဲ့ဗတ်အလုံးကအခြေအနေတွေကိုထိန်းသိမ်းသိမ်းနဲ့ကင်တွယ်ချဖို့နဲ့တွဲဆုံဆွေးနွေးချဖို့ EU ဥရောပသမဂ္ဂအနေနဲ့တိုက်တွန်းလိုက်တယ်လို့ဥရောပသမဂ္ဂရန်ကုန်ရုံးပြန်ချရေးတာဝန်ခံ Valerie Zara က VOA ကိုပြောသွားတာပါ။ဒါအပြင်ပဋိပက္ခတွေဖြစ်ရနေမြင်းတွေအတွင်းကအရက်သားတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ဖို့လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးအတွက်ဝိုင်းဝန်းအဖြေရှာညှိနှိုင်းဆောင်ရွက်ကြဖို့ကိုလည်း EU ကတိုက်တွန်းထားပါတယ်။အခုနှစ်ဆန်းပိုင်းတော့ကစပြီးတော့ရှမ်းပြည်နယ်အတွင်းမှာ TNLA ပလောင်လက်နက်ကိုင်ဖွဲ့နဲ့ SSA တောင်ပိုင်းတပ်ဖွဲ့တွေအကြားနယ်မြေငင်းပွားပြီးအပြန်အလှန်တိုက်ပွဲတွေဖြစ်တာကြောင့်ဒုက္ခသည်3000ကျော်နေရက်တိမ်းရှောင်နေရတာကိုမြောက်ပိုင်းကချင်ပြည်နယ်နဲ့အခြားရှမ်းပြည်ဒေသအချို့မှာလည်းစီးရီးတင်းမာမှုတွေရှိနေပါတယ်။TNLA နဲ့ SSC တောင်ပိုင်းကပဋိပက္ခအပေါ်အခြားတိုင်းရင်းသားအဖွဲ့အစည်းတွေကကြားဝင်ညှိနှိုင်းဖို့ကြိုးစားနေချိန်မှာပဲ TNLA နဲ့မြန်မာစစ်တပ်တို့တိုက်ပွဲတွေလည်းဆက်ဖြစ်ခဲ့ပါတယ်။ ရှမ်းပြည်နယ်အတွင်းကတိုက်ပွဲတွေနဲ့ပတ်သက်လို့ငြင်းငြင်းချမ်းချမ်းဖြစ်ရှင်းဖို့ကိုရန်ကုန်အမေရိကန်တပ်ရင်းကလည်းပြီးခဲ့တဲ့သတင်းဘက်ကတိုက်တွန်းခဲ့ပါတယ်။ပြည်သူ့လွှတ်တော်မှလည်းရှမ်းပြည်တိုက်ပွဲအခြေအနေပေါ်အရေးကြီးဆုံးတင်သွင်းခဲ့ပြီးတိုက်ပွဲတွေရပ်ပစ်ဖို့တောင်းဆိုခဲ့ပါတယ်ခင်ဗျာ။
IS Islamic စစ်သွေးကြွအဖွဲ့ရဲဝင်ဖို့အတွက်ဆီးရီးယားနိုင်ငံကိုတွားရောက်ခဲ့တဲ့ဆိုရယ်အင်ဒိုနီးရှားနိုင်ငံသား၄ဦးကိုစင်ကာပူနိုင်ငံကတာဝန်ရှိသူတွေသူတို့နိုင်ငံကိုပြန်ပို့လိုက်ပါတယ်။သူတို့၄ဦးဟာတနင်္ဂနွေနေ့မှာဖမ်းခံရတာဖြစ်ပြီးအင်ဒိုနီးရှားနိုင်ငံဘက်ဒမ်ကျွန်းစီကိုပြန်ပို့လိုက်တာပါ။သူတို့ဘက်ဒမ်နိုင်ငံတကာစိတ်ကန်းကိုရောက်ရောက်ချင်းပဲရဲကလည်းဖမ်းလိုက်ပါတယ်။အသက်15နှစ်တဦးပါဝင်အကြမ်းဖက်သမားလိုတန်တရားရှိခံရသူသူတို့၄ဦးလုံးဟာအင်ဒိုနီးရှားနိုင်ငံရဲ့ကျွမ်းမကြီးဖြစ်တဲ့ဂျာဗာကျွမ်းကဖြစ်ကြပါတယ်။သူတို့ကပထမဂျာကာတာမြို့တော်ကနေစင်ကာပူနိုင်ငံကိုတွားရောက်တာဖြစ်ပြီးတော့အဲဒီကမှမလေးရှားနိုင်ငံဂျဟောမြို့ကိုတွားခဲ့ပါတယ်။ပြီးတော့မှစင်ကာပူနိုင်ငံကိုပြန်ပြီးတော့ရောက်ရှိလာတာဖြစ်ပါတယ်ရှင
်။အမေရိကန်နိုင်ငံမှာလူအများပြားတပ်ဖြတ်ခဲ့သူတုံးခဲ့တဲ့ iPhone ကို Federal စုံစမ်းရေးစစ်ဆေးရေးဖြူ FBI အနေနဲ့အချက်အလက်ဝင်ယူခွင့်ပေးဖို့ Apple ကွန်ပျူတာကုမ္ပဏီဘက်ကညှင်းဆဲခဲ့တာကိုထောက်ခံသူတွေက FBI ဌာနချုပ်အပါဝင်မြို့ကြီး40မှာဒီနေ့ဆန္ဒပြပွဲတွေလုပ်ဖို့ပြင်ဆင်နေပါတယ်။အနာဂတ်အတွက်တိုက်ပွဲဝင်ကြလို့မြည်ပေးထားတဲ့ Digital Online ခွင့်ရလှူရှာမှုအဖွဲ့အနေနဲ့ New York, San Francisco, Minneapolis, Hong Kong, London လိုမြို့ကြီးတွေက Apple ဆိုင်တွေမှာဒီပွဲကိုလုပ်ဖို့စီစဉ်နေတာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဲအေးတနာကျော်နဲ့ကိုဝင်းမင်းတို့ကကြီးနာပေးခဲ့ကြတာပါအခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မြင်းမြန်ချက်တွေကိုတက်လက်တင်ပြပေးချင်ပါတယ်ဒီကချင်ပြည်နယ်အတွင်းဘင်းကင်းတိုက်ဖက်ရေးလှုပ်ရှားမှုနောက်ဆုံးအခြေအနေမကြခင်မှာတင်ပြပေးဖို့ရှိတယ်လို့အခုကတော့အရင်ဆုံးဒီရှမ်းပြည်မြောက်ပိုင်းစီးတင်းမာမှုရဲ့နောက်ဆုံးအခြေအနေကိုတင်ပြချင်ပါတယ်ရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းပြထန်ထန်ဖြစ်ပွားနေတဲ့ဒီရှမ်းတောင်ပိုင်းတပ်နဲ့တောင်တပ်တို့အကြစီးတင်းမာမှုကိုပြေလည်အောင်တိုင်းဒါလက်နက်ကင်တွေနဲ့အစိုးရညီညွတ်ရေးဖော်ဆောင်ရေးအဖွဲ့တွေကြိုးပမ်းနေချိန်မှာပဲနမ်ဆန်ဘက်မှာတော့တောင်တပ်ကိုမြန်မာစစ်တပ်ကဝဟင်ကလာရောက်ပစ်ခတ်မှုတွေပါရှိလာနေတဲ့အတွက်စီးကအတော်လေးတင်းမာနေတဲ့အနေအထားမှာရှိနေပါတယ်။ဒါကြောင့်ထောင်ထဲချီပြီးတော့ထွက်ပြေးနေရတဲ့ရှမ်းပလောင်စစ်ပေးဒုက္ခသည်တွေနေရရင်ပြန်နိုင်ရင်နဲ့စာဝန်တွေရေးအတော်လေးအခက်တွေ့နေကြတာပါ။ဒီကြောင့်သိစိတ်ကိုတော့မဆုမွန်ကတင်ပြထားပါတယ်ရှင်။
ဟုတ်ပါတယ်ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်နဲ့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TLLA တပ်တို့အကြားရှမ်းပြည်မြောက်ပိုင်းမှာလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ရေးပြဿနာကိုပြည်လဲအောင်ဘလို့မျိုးညှိနှိုင်းအဖြေရှာကြမလဲဆိုတာကို UMFC အဖွဲ့ဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေဆွေးနွေးခဲ့ကြပြီးတော့ဒီပြဿနာကိုကြောင်းဝင်ဆက်ဆက်ဖြေရှင်းပေးဖို့ဦးနိုင်ဟန်သာဗိုလ်ချုပ်ကွမ်မော်တို့ဦးဆောင်တဲ့ညှိနှိုင်းဖြေရှင်းရေးကော်မတီတစ်ရပ်ကိုဖွဲ့စည်းပြီးလဲဆောင်ရွက်နေပါပြီ။တစ်ချိန်တည်းမှာပဲဝင်ကြီးဦးအောင်မင်းဦးဆောင်တဲ့ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့ဘက်ကလည်းအပြစ်ရဲ့ RCSS ခေါင်းဆောင်တွေနဲ့ချင်းပိုင်းမှာတွေ့ဆုံပြီးတော့အပြစ်ရဲ့တို့လိုက်နာရမယ်မူကျင့်ဝတ်တွေနဲ့ပတ်သက်လို့ဆွေးနွေးညှိနှိုင်းနေကြလဲဖြစ်ပါတယ်။ဒီလိုမျိုးစီးရဲတင်းမာမှုကိုပြေလည်အောင်လို့ဗတ်ပေါင်းစုံကဝိုင်းဝန်းအဖြေရှာနေကြချိန်မှာပဲနမ်ဆန်မြို့နယ်ထဲမှာတော့မြန်မာစစ်တပ်တပ်မ89နဲ့တအောက် TLL လေးတို့ကြားတနင်္လာနေ့ညနေပိုင်းကနှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ခဲ့တယ်လို့မြန်မာတပ်ဖက်ကနေရဟတ်ရည်နှစီအသုံးပြုပြီးတော့တအောင်တပ်ကိုတိုက်ခိုက်ခဲ့တဲ့အတွက်တအောင်တပ်ဖက်ကထိခိုက်ဒဏ်ရာရခဲ့တယ်လို့တအောင်တက်ရဲ့ပြောခွင့်ရမိုက်အိုက်ကျော်ကပြောပါတယ်အခုလက်ရှိအခြေအနေအထိကတော့နယ်မြေတွင်းမှာစစ်အင်အားတိုးချဲ့မှုတွေရှိနေပြီးစစ်ရေးကတင်းမာနေစေဖြစ်ပါတယ်လို့သူကပြောပါတယ
်နေ့လယ်တနိုင်ခွဲလောက်ကတည်းက9နာရီထိလောက်ဒီတမ်းစံမျိုးနဲ့ပြီးရောက်မှဖြစ်တယ်ဒီနေ့ကနေ့ဒီနေ့ခွဲထိအစိုးရဘက်ကရဟယင်နေစင်းနဲ့ကျွန်တော်ပွဲကိုလာဖြစ်တယ်ဟုတ်ကဲ့မြန်မာစစ်တပ်ကငူခရကျွန်တော်ဒီမှာအထူးစစ်ကတော်တော်များတယ်အခုလည်းအဲ့တိုင်းပဲဆက်ရှိနေတယ်ဒီတမခုံခုံရှိရှိကူကူအဲ့ဘာဒီကသမတ်တုံးခုကကျွန်တော်ဒီတပ်မနေရယူထားတယ်ဒီအခုတပ်ပွဲဖြစ်နေတဲ့ကြောင်းမဲ့ပဲခြံကတော့တမခုံခုံဖြစ်တယ်အခုခံဘက်ကတော့တမကူကူပေါ့နော်ဒီဒီဘက်နမ်ခမ်ငူဆဲခြံကတော့တမရှိရှိအဲ့မှာတုံးခုနေရယူထားတယ်မူလာနေမိကန်တပ်တွေလည်းရှိတယ်
အခုလိုမျိုးဒေတာတွေမှာစီးရဲတင်းမာမှုဖြစ်ပြီးမြန်မာစစ်တပ်နဲ့ရောတိုင်းရင်းသားလက်နက်ကိုင်အချင်းချင်းပါတိုက်ပွဲတွေဖြစ်နေတဲ့အတွက်အိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့စစ်ပြေးဒုက္ခသည်တွေမှာလည်းစားနပ်ရိက္ခာရာသီဥတုအေးတဲ့ဒဏ်ကြောင့်နေထိုင်ရေးနဲ့အရေးပေါ်စေဝါအကူအညီတွေလိုအပ်နေတဲ့အခက်အခဲတွေနဲ့ကြုံတွေ့နေရပါတယ်။ရှမ်းတအောင်ပလောင်စတဲ့တိုင်းရင်းသားစစ်ပြေးဒုက္ခသည်တွေရဲ့လိုအပ်ချက်တွေနဲ့ပတ်သက်လို့ဒုက္ခသည်တွေကိုကိုယ်တိုင်သွားပြီးကူညီဆောင်ရှောက်ပေးနေတဲ့ရှမ်းလူငယ်ကွန်ရက်ကစိုင်းတော်ဆိုင်ကအခုလိုပြောပါတယ်
။ဒုက္ခသည်တွေနေ့အောင်ကျော်လောက်ရှိတယ်ကျွန်တော်တို့သွားတဲ့နေ့ကတော့ဝင်လာတော့မဲပေါ့ဟိုတုခတယ်တော့ပိုးပွားရိတ်တာမှရင်ပြော့ဟိုကျန်တာတော့ဖုန်းကြီးကြောင်းနေမှာများတယ်ဗျစေတွေကပိုင်းလုံးနေပေါ့ပိုင်းလုံးနေတော့ဆံဘက်ကများတယ်ဟုတ်ကဲ့အဲ့ဘက်ကန်းညီဘက်အကောင်လုံးညီဘက်အဲ့ဘက်ကပဲလာတော့ကျောင်းမဲမြို့နယ်ထဲရမယ်ဆလူရှင်တွေလာလာလူတဲ့တစ်စီမှန်ရသူတို့စင်းယူဖို့ မယကလွတ်ထားတယ်လို့ကျွန်တော်တို့သိရတယ်ဟုတ်လား
အခုလိုရှမ်းတောင်ပိုင်းတက်တဲ့တအောင်တက်တို့ကြားဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခနဲ့အပြစ်မဲ့ပြည်သူတွေပါစစ်ဘေးဒဏ်တင့်နေရတဲ့အပေါ်နိုင်ငံရေးအရနှစ်ဖက်တွေ့ဆုံပြီးညှိနှိုင်းအပြေရှားကြဖို့ကိုလည်းဒုက္ခသည်တွေကိုကူညီပေးနေတဲ့ရှမ်းလူခွင့်ရေးမှန်တိုင်းအဖွဲ့ကစိုင်းခွန်ပိုင်းကအခုလိုမြစ်တာရက်ခံပါတယ
်ပဲစစ်မဆိုနှစ်ထားဒီလက်နက်ကိုင်ချင်းချင်းတွေပဲဖြစ်ဖြစ်မြန်မာစစ်အစိုးရပဲဖြစ်ဖြစ်တိုင်းတာတွေရဲ့ဟိုလက်နက်ကိုင်အဖွဲ့တွေပဲဖြစ်ဖြစ်အားလုံးကိုရက်ချင်တာပေါ့လေဒီဟာလည်းနှစ်ပေါင်း60ကျော်ဒီလိုမျိုးပဲဖြစ်တိုက်ခိုက်နေတာသူတို့ကဖြစ်ပေမဲ့လည်းတိုင်းဒါအပေါ်မှာအများအပြားဟိုဒုက္ခရောက်နေအပေါ်မှာမူတည်ပြီးတော့ကျွန်တော်မြေတားရက်ခံတင်တာရဲ့ဒီတိုက်ပွဲလုံးဝမဖြစ်တင်တာတော့ကျွန်တော်တို့အဖွဲ့မှမဟုတ်ပါဘူးတိုင်းဒါအားလုံးလည်းအလူရှိကြပါတယ
်ဆစ်ဆောင်ဒုက္ခတွေ3,000ကျော် 4,000 နီးပါးလောက်ဟာရှမ်းပြည်နယ်ကြောင်မဲမြို့အပါအဝင်အနီးအနားကစစ်ဘေးဒဏ်လွတ်ရာဖုန်ကြီးကျောင်းတွေဘိုးဘွားရိတ်သာလူနေရာတွေမှာခိုးလုံနေကြရပြီးနေရရင်းကိုအမြန်ဆုံးပြန်လိုကြတဲ့သူတို့အတွက်ဒေသရင်းတည်ငြိမ်ပြီးရေရှည်ဘဝရည်တည်နိုင်ရေးနဲ့ငြိမ်းချမ်းရေးကိုဒုက္ခတွေကလိုလားပါတယ်လို့ဒုက္ခတွေကိုကူညီဆောင်ရှောက်ပေးနေတဲ့ရှမ်းနိုင်ငံရေးပါတီတွေရှမ်းလူမှုအသင်းအဖွဲ့တွေနဲ့ရှမ်းပြည်နယ်တွင်ကရမီရဖာတွေကပြောပါတယ်ရှင
်ရှမ်းပြည်မြောက်ပိုင်းစီးရီးတင်းမမှုရဲ့နောက်ဆုံးအခြေအနေကိုမဆုမစုစည်းတင်ပြခဲ့တာပါအခုကတော့ဒီကချင်ပြည်နယ်ဘက်ကဘိန်းရှင်လေးလှုပ်ရှားနေကြသူတွေရဲ့နောက်ဆုံးအခြေအနေကိုလည်းပြပြချင်ပါတယ်ကချင်ပြည်နယ်ကပိုက်တီမြို့နယ်အတွင်းကဘိန်းခင်တွေကိုတွားရောက်ဖျက်ဆီးမဲ့ဒီလူမှုအခြေပြုမူရစ်တိုက်ဖျက်ရေးအဖွဲ့ကိုဝိုင်းမော်မြို့နယ်စတုံးချီဖွေလမ်းကွဲမှာတပတ်ကြာကြာတားဆီးခဲ့ရာကဒီကနေ့နေ့ကင်း2နာရီမှာတော့လုံခြုံရေးတပ်ဖွဲ့တွေကဆက်လက်ထွက်ခွာခွင့်ပေးလိုက်ပါပြီကပိုက်တီနယ်ကဘိန်းခင်ရှင်ဒီဘိန်းခင်ရှင်တွေကလည်းလက်နက်တွေကင်ဆောင်ပြီးတော့လမ်းကူလက်ကနေဟန်တားဖို့ပြင်ဆင်နေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်မူရစ်စေးတိုက်ဖြတ်ရေးအဖွဲ့ဝင်တွေလုံခြုံရေးအတွက်ကိုတော့အာဏာပိုင်တွေဘက်ကပြင်ဆင်ပေးနေတယ်လို့ဆိုတာကိုတော့ဒီ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမှုစောကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပိတ်ချဆန်ခေါ်ကချင်လူမှုအခြေပြုမူရစ်တိုက်ဖြတ်ရေးအဖွဲ့ဝင်တွေကိုဝိုင်းမော်မြို့နယ်စတုံးချီပွေလမ်းကွဲမှာဒီလ16ရက်နေ့ကလေးကရဲနဲ့စစ်တပ်ကတားဆီးထားခဲ့တာဖြစ်ပါတယ်။ဒီလိုတားဆီးထားတာတပတ်ကျော်လာတဲ့အချိန်မှာတော့ပိတ်ချဆန်အဖွဲ့ဝင်တွေကအင်္ဂါနေ့နေ့ကင်း2နာရီမှာမဖြစ်မနေဆက်လက်ထွက်ခွာဖို့တင်းနာနေကဆုံးဖြတ်ခဲ့ကြပါတယ်။ဒီကနေ့နေကင်းမှာတော့အာနာပိုင်တွေဘက်ကကံပိုက်တီဒေတာဘက်ကိုဆက်လက်ထွက်ခွာဖို့ခွင့်ပေးလိုက်တယ်လို့ဒီခီးကိုလိုက်ပါသွားတဲ့တနိုင်းဒေတာမူရစ်တိုက်ဖြက်ရေးဖွဲ့ဥက္ကဋ္ဌဦးနော်တောင်ကပြောပါတယ်
အဲ့တော့ခုဒီကဟိုကျလို့အပုံတောင်ဆွဲနေမှာရွှေအင်းကနောက်တဲ့စံပြောင်းမှာအဲ့ဒီမှာစက်ပြီးမှတစ်ခွက်ပြီးတစ်ခွက်ရောက်ဖို့ရှိကြတယ်အဲ့ကျလို့ကဟိုကသုံးထောင်သုံးထောင်လောက်ရှိကြအဲ့နာခွဲတော့လည်းစဆွဲတာ
ဘင်းကင်းရှင်တွေဘက်ကဓာလန်တနက်တွေကင်ပြီးလန်ခီးကနေဂရုချင်းတူဆောင်ဆိုင်နေတယ်လို့သတင်းရရှိထားကြောင်းနဲ့စစ်တပ်ရဲ့မိသက်နဲ့တခြားဌာနဆိုင်ရာဝန်ထမ်းတွေကလုံခြုံရေးလိုက်ပါဖို့ကန့်လန့်ထားပြီးမနေ့ဖန်မှာလုံခြုံရေးကိစ္စကိုဆွေးနွေးဖို့ရှိကြောင်းလည်းပြောပါတယ်။အန
်ဒီအရောရှိလာတဲ့နေရာမှာလုံခြုံရေးကိစ္စတော့အခုကျွန်တော်မနေ့ကအောင်ဖားမယ့်နေရာမှာရောက်မှာပဲပြန်လဲဆွေးနွေးဖို့ပါ
မူရစ်တိုက်ဖြက်ရေးအဖွဲ့တွေတဲ့ဘင်းကင်းရှင်တွေကြအခင်းဖြစ်ပွားနိုင်တာကြောင့်ပြည်နယ်အစိုးရဘက်ကလုံခြုံရေးအတွက်တက်မရော်ရဲနဲ့ဌာနဆိုင်ရာတွေပူးပေါင်းလိုက်ပါဖို့ပြင်ဆင်ထားကြောင်းဝိုင်းမော်မြို့နယ်အုပ်ချုပ်ရေးမှုဦးချမ်းချင်းအောင်ကပြောပါတယ်
သူတို့အဖွဲ့နဲ့ဒီအစီအစဉ်ရဲ့ဇူဟာအဖွဲ့နဲ့လည်းသဘောတူညီကြတာအဖွဲ့6ဖွဲ့ပေါ့သူတို့ရှိရမူရစ်တိုက်ဖြက်ရေးအဖွဲ့တို့ပြောနေတဲ့လူတွေအဖွဲ့6ဖွဲ့ပေါ့အဲ့အဖွဲ့6ဖွဲ့ကကျွန်တော်တို့ကဒါကျမတော်ရဲ့ရဲတပ်ဖွဲ့ရဲ့ဌာနဆိုင်ရာတွေရဲ့အဲ့6ဖွဲ့ရဲ့ပူးပေါင်းပြီးတော့မှသူတို့ base ရှိပါတယ်ဆိုတဲ့နေရာတွေကိုလက်ခံအစားဆက်ပါဘူးလက်ခံမှာလက်ဖွဲ့ဆက်ပါပါနော်25ရက်နေ့မှာနောက်တစ်ဖွဲ့ဆက်မယ်26ရက်နေ့မှာနောက်တစ်ဖွဲ့ဆက်လို့ပါကျွန်တော်ကြည့်ရတော့ဒါကျွန်တော်တို့ထွေထွေဥထွေဥစည်းကဏ္ဍပါမယ်ပေါ့ဗျညီစင်းပါမယ်လောက်ဝကပါမယ်စိုက်ပြီးပါမယ်တတော်ပါမယ်ဆက်မကြီးကပါမယ်ပေါ့နော်ကျွန်တော်တို့ကကျွန်တော်တို့ level နဲ့ပတ်သက်တဲ့အုပ်စုဝိုင်းဆိုင်ရာပေါ်လာတော့ကျွန်တော်ရဲ့တပ်ဖွဲ့ရတော့သူတက်တက်ဆိုင်ဖွဲ့သူအင်အားပေါ့ဗျတက်မလို့ရတယ်သူအင်အားပေါ့နောက်အဲ့ဒါလေးနဲ့တော့တွားလို့ပါနော်အဓိကတော့ဒီစီစီဆိုင်မှာကျိုးရတဲ့အတွက်ဒါဒီနိုင်ငံစီမှာတကယ်အစီအပြောင်းဖူဖွဲ့ပြီးမှဒါထွက်ကြမှာပေါ့
ပြီးခဲ့တဲ့ဒီဇင်ဘာလကတနိုင်းမြို့နယ်ဘက်မှာဘင်းကင်းတွေဖြစ်စည်းစဉ်မှာတူမီတနက်နဲ့နှစ်ကြိမ်ချောင်းချောင်းပြစ်ခတ်ခံရတာကြောင့်ပက်ချဆန်အဖွဲ့ဝင်လူငယ်တယောက်တေဆုံးခဲ့တယ်လို့တယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်ဝိုင်းမော်မြို့နယ်ချီပွေနယ်ရှံတော်ဒေသဘက်ကိုတွားရောက်ဖြစ်စည်းစဉ်မှာတော့မိုင်းခွဲတိုက်ခိုက်တာကြောင့်၃ယောက်ထိခိုက်ခဲ့တယ်လို့တိုက်ခိုက်မှုစုစုပေါင်း၃ကြိမ်ဖြစ်ပွားခဲ့ပါတယ်။ကချင်ပြည်နယ်မူရစ်တိုက်ဖြက်ရေးအဖွဲ့ကကံပိုက်တီနယ်ဘက်မှာဘင်းကင်းအီက9,000လောက်ရှိမယ်လို့ခန့်မှန်းထားပြီးဒီနှစ်ဘိန်းဆိုင်ရာသီမှာကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းနဲ့စကိုင်းတိုင်းဒေသကြီးဟူကောင်းတောင်ကြားဒေသကဘင်းကင်းအီက8,000လောက်ကိုသူတို့အဖွဲ့ကဖြစ်စည်းထားပြီးဖြစ်ကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်
။ကမိုးစွာတင်ပြခဲ့တာပါရှင် ကရင်ပြည်နယ်ဘက်ကတရင်တပုတ်ကိုလည်းဆက်ပါအောင်မယ်။တနင်္ဂနွေလို့ဖြစ်ခဲ့ရစေးစာချုပ်ကိုပြည်ထောင်စုအစ်စ်မှချုပ်ဆိုနိုင်ပြီဆိုပေမဲ့မြန်မာနိုင်ငံကပြိပက္ခဖြစ်ရာတိုင်းဒေသတွေအတော်များများမှာတော့စစ်ရေးတင်းမာမှုတွေရှိနေသေးတယ်လို့ငြင်းချမ်းမှုအတော်အသင့်ရနေပြီဖြစ်တဲ့ကရင်ပြည်နယ်အတွင်းမှာတော့တိုက်ပွဲတွေကြောင့်ဒေသခံတွေဒုက္ခကြုံနေရဆဲဖြစ်ပါတယ်။အသစ်ပြန်ဖွဲ့ခဲ့တဲ့ DKBA တိုးတက်သောဗုဒ္ဓဘာသာကရင်အမျိုးသားတပ်နဲ့မြန်မာစိုးရတပ်အသွင်ဖြစ်သွားခဲ့တဲ့နေကြားဆောင်တပ်တွေအကြားမကြာခဏတိုက်ပွဲတွေဖြစ်ပွားတာကြောင့်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ပြားပင်ရွာသားတွေဆိုရင်လည်းရွာလုံးကျွတ်တင်းချောင်နေကြတာပါ။ထိုင်းစီဆိုင်သတင်းတောင်မဲအီမာကအပြည့်စုံတင်ပြထားပါရရှင်
။မကြာခဏဆိုသလို၅ရက်တခါလောက်ဖြစ်နေတဲ့တိုက်ပွဲတွေကြောင့်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ပြားပင်ကျေးရွာကဒေသခံတွေဟာနီးစပ်ရာကျေးရွာတွေစီကိုပျောက်ရွှေ့ခိုးလုံနေကြရပါတယ်။ပြားပင်ရွာရဲ့မူလာတန်းကျောင်းလေးလည်းပိတ်ထားရပြီးရွာသားတွေအားလုံးမပြတ်ရဲကြပဲကျောက်ရှာကုန်းရွာနဲ့တခြားရွာတွေမှာပုန်းခိုနေထိုင်နေရတယ်ဆိုပြီးကော့ကရိတ်မြို့နယ်တွေကမိကြောင်ကုန်းဆရာတော်ကမိန့်ပါတယ်
။စံနေကြောင်ရှိတယ်အဲ့စံနေကြောင်လည်းသိလို့မရတော့ဘူး။အဲ့ဒီပြန်တဲ့အဲ့တွေကသူကဟိုဒီလုံခက်တဲ့တရားနာတော့အဲ့တွေမျိုးစုတော်လည်းရှိတယ်တဲတဲ့မျိုးစုတော်လည်းရှိတယ်အောင်ဒီဒီဒီဆက်စားရဲရတော့လောကကကြံနေတာကသူတို့ယူရတာအဲ့တွေပေါ့ဆက်ဆိုရကြတယ်သူတို့အခုကသိမ်းဆောင်နေတဲ့ဟိုသိမ်းဆောင်ဒီသိမ်းဆောင်တဲ့ဒီကဘာမှမပြရဲဘူးလေကြားပြရတော့
ကော့ကရိတ်မြို့နယ်ကောင်းမှုရွာနဲ့ပြားပင်ရွာဟာတိုးတက်သောဗုဒ္ဓဘာသာကရင်မျိုးသားတက်မတော် DKBA တွေအခြေချရာနေရာအဖြစ်မြန်မာစစ်တပ်ဘက်ကရှုမြင်တာကြောင့်အဲ့ဒီနေရာတွေမှာတက်ဆွဲထားပြီးလုံခြုံရေးကိုတင်းကျပ်ထားပါတယ်ဒေသခံတွေဟာဇူလိုင်လကနေစခဲ့တဲ့တိုက်ပွဲတွေကြောင့်သူတို့ရွာတွေမှာနေထိုင်လို့မရဖြစ်ခဲ့ရပါတယ်။မကြာခဏဆိုသလိုလက်နက်ကြီးတံတွေကြားနေရပြီးပြားပင်ရွာသားတွေကတော့စိုးရိမ်စိတ်တွေနဲ့နေထိုင်မရဲပဲတိတ်ဆောင်နေရတာဖြစ်တယ်လို့လည်းကော့ကရိတ်မြို့ကတအူးကရှင်းပြပါတယ်
။ကလေးတွေကနီးစပ်ရာကျောင်းလေးမှာသက်ပြေးရတယ်။အဲ့ဒီရွာလူတွေကဟုတ်သားဟောက်ကူးနေတဲ့ရွာကျောင်းစားလုံးချားတဲ့ဘုံရွာမှာ။နောက်တချို့အမျိုးတွေရှိကြလေလေလိုင်စိန်တို့အိမ်နာပတ်ဝန်းကျင်အားလုံးညုံတဲ့ရွာတွေပေါ့။
ရဝတီမျိုးကနေကော့ကရိတ်မျိုးထိဖောက်လုထားတဲ့အာရှလမ်းမကြီးမဖွင့်ခင်ဇူလိုင်လကစပြီးတိုက်ပွဲတွေဖြစ်ပွားနေကြတာပါအခုတိုက်ပွဲဖြစ်ပွားခဲ့တဲ့ DKBA တပ်ဖွဲ့ဟာပြီးခဲ့တဲ့နှစ်ကုန်ပိုင်းကဒီမိုကရေစီကရင်အကျိုးပြုတက်မတော် DKBA ကနေခွဲထွက်လာတဲ့တပ်ဖွဲ့ဖြစ်ပါတယ်ဒီမိုကရေစီကရင်အကျိုးပြုတက်မတော်ကတော့2011ခုနှစ်ကုန်ပိုင်းမှာအပြစ်ခတ်ရစရေးလက်မှတ်ရေးထိုးခဲ့ပြီး2015ခုနှစ်နှစ်ကုန်ပိုင်းမှာ NCA လက်မှတ်ရေးထိုးခဲ့တာပါလက်မှတ်မထိုးခင်မှာမြန်မာအစိုးရနဲ့တင်းမာမှုရှိတဲ့တပ်မှုတချို့ကိုလည်းထုတ်ပယ်ခဲ့ပါဗျ။ဒီနောက်ထုတ်ပယ်ထားတဲ့တပ်မှုတွေနဲ့နှီးဆက်တဲ့အရဲသားတွေကိုလည်းမြန်မာအာဏာပိုင်တွေကဖမ်းဆီးခဲ့ပါဗျ။ဒါအပြင်ခေါင်းဆောင်တွေကိုလည်းဖမ်းဝရမ်းထုတ်ထားတဲ့စာများပြီးခဲ့တဲ့တစ်ပတ်ခန့်ကကရင်ပြည်နယ်ထဲမှာဖြန့်ဝေမှုတွေလည်းရှိခဲ့ပါဗျ။ထုတ်ပယ်ခံခဲ့ရတဲ့တပ်မှုတွေကတော့1994ခုနှစ်ကနာမည်ဟောင်းဖြစ်တဲ့တိုးတက်သောဗုဒ္ဓဘာသာကရင်အမျိုးသားတပ်မတော် DKBA ဆိုတဲ့နာမည်ကိုပြန်လည်အသုံးပြုပြီးဇန်နဝါရီလ16ရက်နေ့ကတပ်အင်အားရာခိုင်နှန်းလောက်နဲ့အဖွဲ့အစ်စ်ပြန်ဖွဲ့စည်းခဲ့ပါတယ်ဒီတပ်ဖွဲ့နဲ့မြန်မာစစ်ရဲတပ်တွေမြန်မာစစ်တပ်ရဲ့လက်အောက်ခံတပ်တွေဖြစ်တဲ့နေကြောင်တပ်တွေဟာတိုက်ပွဲတွေပြန်ဖြစ်နေတာဖြစ်ပါတယ်ရှင
်ကီဘီနယ်တွင်လက်နက်ကိုင်ပြိပက္ခတွေနဲ့ဒုက္ခသည်တွေရဲ့အခြေအနေတွေကိုတော့မအေးမှစူးစိတင်ပြခဲ့တာပါရုတ်တရက်တက်လာတဲ့ ARD မြေအကြောင်းသတိပေးချက်ထုတ်ပြန်ထားရတဲ့ဆိုတော့ကိုလည်းပြောပြချင်ပါသေးတယ်။မနေ့ကဖေဖော်ဝါရီလ22ရက်နေ့ညနေပိုင်းလောက်က ARD မြေဟာမြစ်ကြီးနားမြို့အနီးမြစ်ကမ်းဘေးတစ်လျှောက်မှာရုတ်တရက်မြင့်တက်လာခဲ့တယ်လို့ဒေသခံတွေကပြောပါရယ်။နောက်နေ့ရက်အတွင်း ARD မြေအောက်ပိုင်းကဒေသတွေမှာလည်းမြေတက်လာနိုင်တာကြောင့်မြစ်ကြောင်းတစ်လျှောက်သတိနဲ့တည်ထိုင်ကြဖို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးထားပါရယ်။အပြည့်စုံကတော့ VUE သတင်းတော်မတ်သိန်ငင်းလင်းကတင်ပြပါမယ်ရှင်။
ဟုတ်ကဲ့မနေ့ကဖေဖော်ဝါရီလ22ရက်နေ့ညနေပိုင်းမှာကချင်ပြည်နယ်မြစ်စုံဒေသအနီးအေရီမြေကမ်းတစ်လျှောက်မြစ်ရေရုတ်တရက်မြင့်တက်လာတယ်လို့ဒေသခံဒေါ်ကြာခွန်ကအခုလိုပြောပါဗျ။
မြစ်ရေကမြစ်စုံမှာပေါ့နော်မြစ်စုံအခြေအနေကဒီမှာမြစ်ကမ်းနားမှာဒီဈေးရောက်တဲ့လူတွေပေါ့နော်ဈေးရောက်တဲ့မြစ်ကမ်းဆက်နားရတဲ့ဒီအကုန်ဖယ်ရတာပေါ့။ရေခဲတောင်တို့လို့ရေချီးတယ်လို့ပဲပြောတာပဲ။ဒီမှာတော့မိုးတော့မပြောပါဘူးရှင်။
ဖေဖော်ဝါရီလ22ရက်နေ့ညနေ3နာရီခွဲချိန်မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့တိုင်းထွာချက်အရ ARD မြစ်ကြီးဟာမြစ်ကြီးနားမြို့မှာ346စင်တီမီတာကိုရောက်ရှိခဲ့ပြီး10နာရီအတွင်းခုနှစ်ပေခန့်မြင့်တက်ခဲ့တာကြောင့်မြစ်ကြီးနားမြို့စီတပူရက်ကွက်ကမြစ်ကမ်းဘေးတစ်ချောင်းမှာရှိတဲ့စားတောက်ဆိုင်တွေရေမြုပ်ခဲ့တာပါ။အနောက်လေဘွေလိုင်းကပါဝင်လာတဲ့တိမ်လိုက်တွေကနေမိုးရွာသွန်းတာနဲ့အပူချိန်မြင့်တက်လာမှုကြောင့်ရေခဲတောင်တွေအရေးပြောတာတွေကြောင့်အခုလိုမြေကြီးရုတ်တရက်မြင့်တက်လာတာဖြစ်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးကျော်မိုးဦးကအခုလိုသုံးသပ်ပါတယ်
။အဓိကတော့ဖြစ်နိုင်တာတော့မိုးလေဝသရှိတော့အောင်ဆောင်ပြောတယ်။ Western Disturbance ကြောင့်နေပါလာတဲ့တိမ်လိုက်တွေမိုးရွာသွန်းတဲ့အတွက်ကြောင့်လို့တော့ဒါကြတဲ့ပိုင်းရဆောင်ရဲဒီရပိုင်းနေမှာနည်းနည်းပြောရဲဒီတော့မှာရေတော့ နေပြီးတော့အရင်ပြောနေတဲ့အချိန်မှာကြာလာနိုင်တဲ့အနေအထားပေါ့လေအဲ့ဒီအနေအထားကြောင့်လို့အမြင်ရုပ်ပြင်းမြင့်တက်လာတယ်လို့ကျွန်တော်အနေနဲ့ပြောလို့ပါတယ်။ဘာပြောတာဒီရာသီဥတုပြောင်းလဲမှုတန်တော့ကျွန်တော်တို့စပြီးတော့ခံစားနေရတဲ့အနေအထားလေးတော့ရှိတာပေါ့နော်အဲ့ဒီညရဲ့အဲ့ဒီညရဲ့အဖက်လို့လည်းပြောရတယ်ပြောလို့ရတာပေါ့နော်ဟုတ်ကဲ့
အခုမြင့်တက်လာတဲ့မြေကြီးဟာမြေအောက်ပိုင်းကိုဆက်လက်စီးဆင်းသွားမှာဖြစ်တာကြောင့်အေယာဝရီမြေကျောင်းတစ်လျှောက်မှာနေထိုင်သူတွေစိုက်ပျိုးရေးလုပ်ကင်သူတွေနဲ့ရေရင်တွေရေလုံသားတွေအနေနဲ့လာမယ့်နှစ်ရက်အတွင်းသတိထားသွားလာတဲ့လို့ဦးကျော်မိုးဦးကဆက်ပြောပါတယ
်အေယာဝရီမြေကျောင်းတစ်လျှောက်ပေါ့နော်အေယာဝရီမြေကျောင်းတစ်လျှောက်ဆိုရင်ဒါမြေကြီးလွှမ်းကနေပြီးတော့စပင်းနေအင်ဂျင်နာပြင်းကမ္ဘောပြင်းကတာရှေးကူပြီးတော့တဘေးချင်းမန္တလေးစကားပြီးသွားရင်ပုခုကူညောင်းပေါ်နေမြင်းမှုတို့ဘာလို့လက်ပါလာပေါ့အကြမ်းတယ်ပေါ့နော်6เนาะ ARD တစ်ချောင်း ARD ဒီတစ်ချောင်းမှာဟိုစီးစင်းလာမယ်စီးစင်းလာပြီးတော့ဟင်္ဒရာနေမှာလည်းရှင်လာပင်တော့ပြုသွားမယ်ဒါပေမဲ့ရှည်ရဟိုဒီကြီးစင်းနေသားမဟုတ်ဘူးဒီကအမိရုတ်တရက်မြင့်တက်လာတာမြင့်တက်လာတာဖြစ်တဲ့အတွက်ကြောင့်လို့အဓိကတော့အဆောင်ပြောသလိုပဲမြင်းသား6နားမှာနေနေတဲ့ပြည်သူတွေနဲ့မြင့်အတွဲမှာနေတဲ့ဒီလေပေါ့လေကျိုတင်တည်းပြုဆောင်ရှားနိုင်မှုတော့ကိုဒီသတင်းကိုထုတ်ပြရခြင်းဖြစ်ပါတယ
်ဒါအပြင်မြန်မာနိုင်ငံအထက်ပိုင်းကချင်ပြည်နယ်စကိုင်းတိုင်းထက်ပိုင်းရှမ်းပြည်နယ်နဲ့မန္တလေးတိုင်းတွေမှာလည်းလာမယ့်နှစ်ရက်အတွင်းအချိန်အခါမဟုတ်မိုးရွာသွန်းမှုရှိတယ်လို့ဦးကျော်မိုးဦးကပြောပါတယ်မနေ့ကပြည်သူ့လွှတ်တော်မှာလည်းအန်နီညိုရာသီဥတုကြောင့်ဖြစ်ပေါ်လာနိုင်တဲ့သဘာဝဘေးရန်နေရာတွေကိုကြိုတင်ကာကွယ်ဖို့နဲ့သက်ဆိုင်ရာဝန်ကြီးဌာနတွေပူးပေါင်းပါဝင်ဖို့အရေးကြီးအဆိုတင်သွင်းထားပြီးဒီနေ့နဲ့မနက်ဖြန်မှာအဲ့ဒီအဆိုတွေနဲ့ပတ်သက်ပြီးလွှတ်တော်ကိုယ်စားလှယ်တွေကဆွေးနွေးနေကြပါတယ်ရှင်
။ဒါကတော့ရုတ်တရက်မြင့်တက်လာတဲ့ ARI မြေကြောင့်သတိပေးချက်ထုတ်ပြန်ထားရတဲ့စရာကိုမတ်သိငင်းလင်းသတင်းပေးပို့ခဲ့တာပါ။ View American တိုင်းရဲ့အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေရတာပါရှင်။ဒီနေ့ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းညနေ9:00ကနေ 9:00 ခွဲမှာတော့ View TV သတင်းလောအစီအစဉ်ကိုတိုက်ရိုက်ထုတ်လွှင့်ပေးပါရစေ။Asia 77ဂျူရူကနေတိုက်ရိုက်ဖမ်းယူနားဆင်လို့ရပါတယ်ရှင်။ကျမတို့ရဲ့ဒီညနေ 9:00 ကနေ 10:00 အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 50နဲ့လိုင်းလက်မီတာ190ရူကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့သတင်းချင်းချုပ်ကိုမဲအေးသနာကျော်ကကြီးညာပေးပါအောင်မယ်ရှင်။
စီးရီးယားနိုင်ငံမှာစနေနေ့မှာစတင်ပြီးတော့အပြစ်ခတ်ရက်စဲရေးအမေရိကန်ပြည်အောင်စုနဲ့ရုရှားနိုင်ငံတို့ကအဆိုပြုတဲ့သဘောတူညီချက်ကိုလက်ခံလိုက်ပြီလို့စီးရီးယားအစိုးရကဒီကနေ့ပဲပြောပါရယ်ဒီအစည်းအဝေးမှာပါဝင်မဲ့အဖွဲ့တွေအားလုံးတောက်ကြနေမှာအဖြေပေးအတည်ပြုရမှာဖြစ်ပါရယ်အပြစ်ခတ်ရက်စဲရေးအစီအစဉ်ဟာပိတ်မိနေတဲ့နယ်မြေတွေကိုဖွင့်ပေးဖို့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့နဲ့အရက်သားတွေကိုဘုံကျဲတိုက်ခိုက်တာတွေရပ်ဖို့တောင်းဆိုရယ်ဆိုရင်ဒီအစည်းအဝေးကိုသဘောတူတယ်လို့စီးရီးယားရဲ့အဓိကအတိုက်ခံအဖွဲ့ကလည်းတင်းနင်းလာနေကြမှာပြောသွားပါရယ်အာဖဂန်နစ္စတန်နိုင်ငံပါကစ္စတန်တရုတ်နဲ့အမေရိကန်ပြည်အောင်စုတို့ကတန်တမန်တွေအနေနဲ့ကဘူးမြို့တော်မှာအာဖဂန်ငြိမ်းချမ်းရေးအတွက်ထပ်ပြီးတော့ဆွေးနွေးနေကြပါတယ်။အာဖဂန်နစ္စတန်အစိုးရအကျင့်ပခြင်းနဲ့တာလီဘန်သဘုံတွေနဲ့တိုက်ရိုက်ငြိမ်းချမ်းရေးဆွေးနွေးပွဲအတွက်အချိန်နဲ့နေရာကိုတော့ဒီ၄နိုင်ငံဆွေးနွေးပွဲမှာဆုံးဖြတ်နိုင်မယ်လို့အများကအမျှော်လင့်ထားပါတယ်။ဒေသကိုထိန်းချုပ်နိုင်စွမ်းပို့ပြီးမြင့်စေမယ့်လုပ်ရက်တစ်ခုဖြစ်တဲ့တရုတ်ဟာတရုတ်တောင်တရုတ်ပင်လယ်ပြင်ကနယ်မြေပိုင်ဆိုင်မှုအငင်းပွားကျွန်းတွေပေါ်မှာရေဒါစနစ်တစ်ခုတပ်ဆင်နေတယ်လို့တီးကြလွတ်လပ်တဲ့အမေရိကန်သုတေသနအဖွဲ့တစ်ဖွဲ့ကပြောသွားပါရည်။တရုတ်နိုင်ငံသားရဲ့ဌာနကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့တုံ့ပြန်ရမှာသူတို့ကရေဒါစနစ်ကိုသူတို့ပိုင်ထဲမှာတိစောက်တာမလို့သူတို့ဘာသူတို့လုပ်ပိုင်ခွင့်ရှိတယ်လို့ပြောပါရည်။မြန်မာနိုင်ငံမြောက်ပိုင်းနေရာတချို့မှာဖြစ်လာတဲ့အစီအရေးပဋိပက္ခတွေကြောင့်အရက်သားအထိခိုက်တွေနဲ့ဒုက္ခတွေထောင်ကနန်းလောက်ထွက်ပြေးနေရတဲ့အပေါ် EU ဥရောပတမကအနေနဲ့အစိုးရမကင်ဖြစ်နေကြောင်းဥရောပတမကရန်ကုန်ရုံးကကြေညာချက်ထုတ်ပြန်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမဲအေးသနာကျော်ကြေညာပေးခဲ့တာပါ။ဒီညနေစီစဉ်ထုတ်လုပ်ရေးမှုကကိုအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ဂျွန်ဒရိုက်ဒန်ဖြစ်ပါတယ်။ကျွန်မကခင်ပြထွေးပါရှင်။ View American တန်ရဲ့အင်္ဂါနေ့ညနေခင်းစီစဉ်တွေကိုညနေ 6:00 ခွဲကနေ 9:00 အထိလိုင်းဒိုမီတာ16 19 25တို့ကနေပြီးတော့အတန်လွှင့်နေတာပါသောရရှင်မြန်မာပြည်သူပြည်သားအပေါင်းကိုစိတ်နှပြချမ်းသာရွှင်လန်းကြပါစေရှင်ကျမတို့ view ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်နောက်ထပ်နှစ်နာရီကြာမှပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်
This program has come to you from the Voice of America, Washington.